ထိုင်းနိုင်ငံမူရစီဝါနှိမ့်နေရေးဘျူရိုရုံးချုပ်မှာအင်ကာနီကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်တောင်ပေါ်တိုင်ရင်သာမူရမှောင်ခိုခိုင်းဝင်တွင်နဲ့အတူစိတ်ချွာစီပြား15သန်းကိုဇန်နဝါရီလ15ရက်နေ့နဲ့16ရက်နေ့မှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းထိုင်းရဲချုပ်ကသတင်းထုတ်ပါတယ်။တပတ်အတွင်းမူရမှုတွေနဲ့ဖမ်းမိသူတွေထဲမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာမူရစီဝါတွေအများအပြားဖမ်းမိနေပြီးတပတ်အတွင်းမှာစိတ်ကြွစီးပြားအလုံးရေတန်း30လောက်ဖမ်းမိခဲ့တာပါဖမ်းမိသူတွေထဲမှာလည်းထိုင်းနိုင်ငံသားတောင်ပေါ်တိုင်းရင်းသားတွေနဲ့အတူမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်ရဲချုပ်ချီနာဖတ်ဆရာစင်ကတော့ဒီအပိုင်းတွင်ဖမ်းမိတဲ့မူရစီဝါတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်မူရစီဝါခိုင်းကမှောင်ခိုကူးတဲ့သူတွေနဲ့အတူမူရစီဝါတွေဟာထိုင်းနိုင်ငံထဲကိုအလုံးအရင်းနဲ့ဝင်ရောက်လာနေတာပါဒါကိုရဲတပ်ဖွဲ့ကနိုင်ငံအတွင်းကိုမဝင်ရောက်နိုင်ခင်မှာဖမ်းဆီးနိုင်ခဲ့ပါတယ်အိန္ဒိယချင်းနိုင်ငံတွေမှာခိုးလုံနေတဲ့မူရစီဝါကြိုးကင်နေသူတွေကိုလည်းကျွန်တော်တို့ဖော်ထုတ်သွားမှာဖြစ်ပါတယ်ကျွန်တော်တို့အနေနဲ့မူရစ်ကုန်ကူးနေတဲ့ကွန်ရက်တစ်ခုလုံးကိုဖမ်းဆီးအရေးယူသွားမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားခဲ့တာပါထိုင်းနိုင်ငံမှာတပတ်အတွင်းစိတ်ကြွစီးပြားအမြောက်များဖမ်းမိခဲ့ပြီးမူရစ်ရောင်းဝယ်တယ်ဆောင်မှုဖြစ်စဉ်တွေမှာမြန်မာနိုင်ငံသားများပါဝင်နေတယ်လို့လည်းထိုင်းတပ်ဖွဲ့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်တပ်ပီနယ်ကနေအယုဒ္ဓယပီနယ်ထိဝင်ရောက်လာတဲ့မူရစ်စေဝါအများအပြားကိုဒီအပိုင်းတွင်းမှာပဲနေရာ3ခုမှာဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွစီးပြား15သန်းကိုဖမ်းမိတာကတော့ထိုင်းတောင်ပေါ်တိုင်းရင်းသားလူမျိုးစုမူရစ်ကွန်ရက်ကဖြစ်ကြောင်းထုတ်ပြန်သွားခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်စံခရဗူရီစံယုမြို့နယ်အတွင်းမှာစိတ်ကြွစီးပြားတသိန်းတယ်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ရမှာတယ်ဆောင်လာသူကအသက်60အရွယ်မြန်မာနိုင်ငံသူနဲ့ကလေးငယ်2ဦးပါဝင်ပြီးဖမ်းမိတဲ့မူရစ်စေဝါတွေဟာဖျားသုံးစုကမြန်မာနိုင်ငံသားတဦးငွေကြေးပေးပြီးတယ်ဆောင်ခဲ့တာဖြစ်ကြောင်းကန်ချနာဗူရီရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။နောက်ထပ်မြန်မာမျိုးသားတဦးကိုလည်းထိုင်းမြန်မာနယ်စပ်ရနောင်းမြို့နယ်အဝေးပြေးလမ်းမမှာမူရစ်စေဝါတွေနဲ့အတူဖမ်းမိခဲ့ပါတယ်။အခုဖမ်းမိခဲ့တဲ့မူရစ်စေဝါတွေအပါအဝင်တပတ်အတွင်းဖမ်းမိခဲ့တဲ့စိတ်ကြွစီးပြားပေါင်းအရေအတွက်တန်း30ကျော်ပြီဖြစ်ပါတယ်။အများစုဟာထိုင်းမြန်မာနယ်စပ်ချင်းမိုင်နဲ့ချင်းရိုင်ပြည်နယ်တွေကဝင်ရောက်လာတာဖြစ်ပါတယ်ရှင်။